Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မများသတင်းအောင်ပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းတိုက်နာဆင်ကြည့်ရှုနိုင်ပါတယ်ရှင်
အနည်းခတဲ့ကိန်းကြပါစေ။မတ်တင်ကြီးတိုင်းတဲ့ဒူတရင်တွေကိုကျွန်တော်တမောင်တန်းကတင်ပြမှာပါ။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်ဝူချာနဲ့ဒီကနေ့တရင်ကလေးနေမှာတွားရောက်တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိအောင်အာဆီယံသဘောတူညီချက်အပြည့်အဝအကောင့်တွေဖော်ဖို့အတွက်နိုင်ငံတကာမှတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးကပြောလိုက်ပါတယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆေးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အမေရိကန်နဲ့အတူတခြားနိုင်ငံတွေမှာပါလဲတာဝန်ရှိပါတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကဆိုပါတယ်အဒီလိုသတင်းပါဝင်တခြားသတင်းတွေကိုလည်းကြားကြရမှာပ
ါဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနာဆင်ရမယ့်သတင်းတွေမှာတော့ဒီအဖိနှိပ်ခံမြန်မာပြည်သူတွေအတွက်စစ်ကောင်စီတာဝန်ခံမှုရှိရေးအတွက်နိုင်ငံတကာမှတာဝန်ရှိတယ်လို့ထိုင်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ကပြောပါတယ
် We have an obligation to the people of Burma to hold the regime accountable.
ဒီကြောင်ပြေဆုံးကိုတော့အစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်နဲ့တူရခိုင်ပြည်နယ်တဲ့လုံခြုံမှုနဲ့အကူအညီလိုအပ်နေတဲ့ရခိုင်ဒုက္ခသည်အရေးဆက်သွယ်မေးမြန်းချက်မျက်နှာမှတ်သိနည်းပညာနဲ့စစ်မျက်နှာစာအပြောင်းလဲစတဲ့အကြောင်းအရာတွေပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဒီကနေ့တနင်္ဂနွေနေ့မှာတွားရောက်တွေ့ဆုံခဲ့ပါတယ်ထိုင်းဝန်ကြီးချုပ်နဲ့မတွေ့ဆုံမိမှာအမေရိကန်နဲ့ထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးတွေဟာမဟာဗျူဟာမိတ်ဖက်နဲ့မိတ်ဖက်ဆိုင်ရာပူးတွဲညှိနှိုင်းချက်နဲ့ရောင်းလို့အခွင့်ဆက်ဆိုင်ရာကြမ်းကြမ်းခိုင်နိုင်ရေးနားလည်မှုစာချုပ်တော်တစ်ရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Our countries share the same goal, free, open, interconnected, prosperous, resilient.
လွတ်လပ်ပွင့်လင်းချိတ်ဆက်ကြွယ်ဝကျန်းကျန်းခံနိုင်ပြီးလုံခြုံစိတ်ချရတဲ့ Indo Pacific ဒေသဖြစ်ပေါ်ရေးကိုတူညီတဲ့ပန်းနိုင်အဖြစ်ကျွန်တော်တို့နိုင်ငံလုံးကရှုမြင်ကြပါတယ်။အဲ့ဒီမျှော်မှန်းချက်ကိုရှေ့ရှုပြီးမကြမီနှစ်များအတွင်းကကျွန်တော်တို့ပိုးလို့နီးနီးကပ်ကပ်အလုပ်လုပ်ခဲ့ကြပါတယ်လို့ Blinken ကပြောကြားသွားခဲ့တာပါ။ American နဲ့ Thai တို့ကအကြမ်းရေးနဲ့ရာသီဥတုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိုလည်းတိုးချဲ့ဆောင်ရွက်သွားကြမှာဖြစ်ပါတယ်။ American နိုင်ငံသားရေးဝန်ကြီးကဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇို အာဘေကွန်နွန်သွားခဲ့တဲ့အတွက် Wellness ကပြောကြားဖို့ဂျပန်နိုင်ငံကိုတနင်္လာနေ့မှာသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်
။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီတာဝန်ယူလိုက်နာရေးအာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်ကြဖို့အရှိတောင်အရှခီးစဉ်နဲ့ဒီကနေ့ထိုင်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်
။Regional support forthe regime's adherence to the 5-point consensus developed by ASEAN.
ASEAN ရဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီဘက်ကလိုက်နာပြီးတာဝန်ယူမှုတာဝန်ခံမှုရှိရေး ASEAN နိုင်ငံတွေကဆောင်ရွက်ဖို့နောက်အကြမ်းဖက်မှုတွေရပ်ပြီးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးရေးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးတို့ကိုဆက်လက်တောင်းဆိုဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့တာပါမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အတွက်ကျွန်တော်တို့တတ်နိုင်သမျှနီးလန်းတွေဆက်လက်ရှာဖွေနေသလိုမြန်မာနိုင်ငံကတာဝန်ရှိသူတွေကိုတခြားနိုင်ငံတွေကလည်းထိတိယောက်ယောက်ဖိအားပေးသွားမှာပါလို့ဝင်းကြီးပလင်ကင်ကပြောပါတယ်။ဝင်းကြီးပလင်ကင်ကမြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးဘန်ကောက်မှာသတင်းထောက်တွေကိုအခုလိုပြောတာဖြစ်ပါတယ်။အာဆီယံအရှိတောင်အရှနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုတာဝန်ယူတာဝန်ခံမှုရှိစေရေးတိုက်တွန်းဖို့လိုအပ်တယ်လို့သူအနေနဲ့ထင်မြင်ကြောင်းလဲဝင်းကြီးပလင်ကင်ကပြောပါတယ်။အရှိတောင်အရှနိုင်ငံများအသင်းအာဆီယံကမြန်မာစစ်ကောင်စီအနေနဲ့အတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးဖို့အပါအဝင်သဘောတူညီချက်၅ရပ်ကိုပြီးခဲ့တဲ့နှစ်အပြီးလာတုန်းကဘုံသဘောတူညီချက်အဖြစ်ရယူထားတာဖြစ်ပါတယ်ရှင်
။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆေးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့ အမေရိကန်နဲ့အတူတခြားနိုင်ငံတွေမှာပါတာဝန်ရှိပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်အမေရိကအစိုးရကမြန်မာလူငယ်ခေါင်းဆောင်တွေရဲ့အသံကိုနားထောင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံနေပါတယ်လို့လည်းပြောဆိုလိုက်ပါတယ်ဝန်ကြီးအန်တိုနီဘလင်ကန်ရဲ့ထိုင်းနိုင်ငံခီးစဉ်တွေမြန်မာအရေးတက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်နိုအချာအပါအဝင်ထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးကြရမှာမြမအရေးကိုလည်းထဲထဲဝင်ဝင်ဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကမြမအရေးတွန်းအားပေးနေပေမဲ့အပြုသဘောဆောင်တဲ့ဖြစ်ထွန်းမှုတွေမတွေ့ရဘဲမြမပြည်သူတွေကိုဆက်လက်ဖိနှိပ်နေပြီးအတိုက်ခံတွေအားလုံးနှီးပါးကိုအကျဉ်းချထားတာတချို့နိုင်ငံကထွက်ပြေးတိတ်ဆောင်နေရတာတွေကိုမြင်တွေ့နေရဆဲပါပဲလို့ပြောဆိုပါတယ်။ထိုင်းနိုင်ငံခီးစဉ်တွေထိုင်းနိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံစင်မှာနေကြားဖြတ်ကျော်ပြီးမြန်မာပြည်သူတွေအတွက်လူမှုအကူအညီတွေပေးနိုင်ဖို့အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင်အထည်ဖော်သွားမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းမှပြန်ရောက်ဖို့အမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူထိရောက်မှုရှိအောင်ဆက်လက်အားပေးဆောင်ရွက်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းချစီဗီယာမြို့ငါးတပ်အဆောက်အုံတစ်ခုကိုတင်းင်းကနေနဲ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ရတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးတဦးကပြောပါတယ်။အပြည့်အစည်းတွေအောက်လူ30ကျော်ပိတ်မိနေနိုင်တယ်လို့လည်းဒွန်းညက်စတေတာအုပ်ချုပ်ရေးမှူးပါဘလိုခလန်ကိုကပြောပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရုရှားကဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းစနေနေ့မှာယူကရိန်းဘက်ကသတင်းထုတ်ပါတယ်။လူဆန်တဲ့ဒွန်းညက်စတေတာနှစ်ခုလုံးကိုရုရှားကဆက်ပြီးတော့တိုက်ခိုက်နေတာပါ။ရုရှားကနိုင်ငံတော်လုံးကအရန်တပ်ဖွဲ့တွေကိုခေါ်ပြီးယူကရိန်းဘက်အနီးတစ်ဝိုက်မှာဖြန့်ချထားတယ်ဆိုပြီးလဲဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကရုရှားကထိုးစစ်ခဏရပ်ထားမယ်ပြောပေမဲ့လက်တွေမှာအကောင့်ထဲဖော်ရက်ပုံမရှိဘူးလို့လဲယူကရိန်းအရာရှိတွေကပြောပါတယ်။လူဆန်ပြည်နယ်အလုံးကိုထိန်းချုပ်ထားနိုင်ပြီလို့ရုရှားကပြီးခဲ့တဲ့သတင်းဗတ်ကုံကကြေညာထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကိုတော့ညင်ပါတယ်။ယူကရိန်းအတွက်စစ်သားတွေကိုအိုဒက်ဆာမြို့ကနေတင်ပို့ရာကိုရုရှားတွေကဆက်ပြီးတော့တားမြစ်နေပါတယ်ရှင်။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်အီရန်နိုင်ငံရဲ့လုံရက်တွေကိုတံပြန်ရေးဟာအမေရိကန်သမ္မတဘိုင်ဒန်ရဲ့လမ်းမဲ့အစ္စရေးခီးစင်မှာထိတ်ဆုံးကဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ယာယာလက်ပစ်ကတင်းငွေနေ့ကပြောကြားလိုက်ပါတယ်။ဇူလိုင်လ10ရက်နေ့မှာတာဝန်ယူပြီးနောက်ကျင်းပခဲ့တဲ့အစိုးရအဖွဲ့ဒုတိယစည်းဝေးမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုဗိုလ်တုနေမှာလာရောက်ဖို့ရှိပါတယ်။မစ္စတာလက်ပစ်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့အစီအစဉ်ဆွဲထားတဲ့ရွေးကောက်ပွဲအထိအင်းဆောင်အစိုးရရဲ့ဝန်ကြီးချုပ်နဲ့နိုင်ငံကြားရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်မှာပါ။အီရန်ကယူရေနီယံတန့်စင်မှုစွမ်းအားကိုတုံ့မြင့်ခဲ့တယ်လို့အကြောင်းကြားခဲ့ကြောင်းဒီသတင်းပတ်အကုန်မှထွက်လာခဲ့တဲ့အပြည်ပြည်ဆိုင်ရာအမှုမြူစွမ်းအင်အေဂျင်စီရဲ့အစိုးရခန်းစားကဆိုပါတယ်။နိုင်ငံတကာတုံ့ပြန်မှုကပြတ်သားဖို့လိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကိစ္စပြန်တော်ဖို့လိုအပ်ပြီးပိတ်ဆို့အရေးယူရေးရန်တရားကိုအပြည့်အဝအသက်သွင်းကြရမှာပါလို့အစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်။
သီရိလင်္ကာသမရနဲ့ဝင်ကြီးချုပ်တို့ရာထူးကနှုတ်ထွက်တဲ့အချိန်ထိမြို့တော်ကိုလံပိုမှာရှိတဲ့သမရအင်ဂျော်နဲ့ဝင်ကြီးချုပ်နေအိမ်တွေကိုဆက်လက်သိမ့်ပိုက်ထားမယ်လို့ဆန္ဒပြသူတွေကတင်းင်းကနေနေမှာပြောဆိုလိုက်ပါတယ်။စနေနေ့တုန်းကကိုလံပိုမြို့တော်မှာရှိတဲ့သမရအင်ဂျော်ကိုထောင်းနဲ့ချတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းခဲ့ကြပြီးဝင်ကြီးချုပ်အိမ်ကိုမိရှို့ပါတယ်။သမရဂိုတာဘာယာရာဂျာပတ်ဆာနဲ့ဝင်ကြီးချုပ်ရန်နေဝေခရာမင်းစင်းတို့ကရာထူးကနှုတ်ထွက်ဖို့သဘောတူထားပါတယ်။အနာလွှဲပြောင်းမှုအဆင်ပြေချုံးမွေစီရဲ့အတွေ့ဇူလိုင်လ23ရက်နေ့မှာယာရုကဆင်းမဲ့ဆင်းမှာဖြစ်ကြောင်းတမရကလွှတ်တော်ဥက္ကဋ္ဌကိုပြောဆိုထားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မက်ဆက်စီအိုအေကာလဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေလှုပ်ချံမှုအပြီးမကြမီမှာဂျပန်ပြည်သူတွေဟာမဲယုံတွေကိုတင်းင်းကွင်းတွေကတွားရောက်မဲပေးခဲ့ကြပါတယ်။အထက်လွှတ်တော်ရဲ့အမတ်နေရာတဝက်အတွက်မဲပေးနေခဲ့ကြတာပါ။ရှင်ဇိုအာဘေရဲ့အနာဂတ်ပါတီလေမုLiberal Democratic Party, LDP နဲ့မိတ်ဖက်ပါတီ၊ကွန်မြူနတီပါတီတို့ဟာအထက်လွှတ်တော်မှာ အမတ်နေရာတပွက်ကျော်ရရှိနိုင်မယ်လို့ NHK နဲ့ကျိုးတို့သတင်းဌာနတို့ကမဲပေးထွက်လာသူတွေရဲ့သဘောထားစစ်တမ်းပေါ်မူတည်ပြီးမျှော်လင့်ထားကြပါတယ်။ LDP ပါတီအားဂျပန်နိုင်ငံရဲ့စီးရဲအသုံးစိတ်ကိုနောက်၅နှစ်အတွင်း GDP ရဲ့နှစ်ရာခိုင်နှုန်းထိတိုးမြင့်လို့ပြီးစီးရဲမှာမပါဝင်ဖို့ပြဋ္ဌာန်းထားတဲ့ဖွဲ့စည်းပုံကိုလည်းပြောင်းလဲပြစ်ချင်ပါတယ်။အဒီလိုပြောင်းဖို့ဆိုရင်အထက်အောက်လွှတ်တော်တရားလုံးမှာအမတ်၃ပုံ၂ပုံရဲ့ထောက်ခံမှုအပြင်လူလူဆန္ဒခိုင်ပွဲမှာအများစုထောက်ခံမှုလိုအပ်မှာဖြစ်ပါတယ်
။ဝင်ဘယ်ဒန်အမျိုးသားနောက်ဆုံးဘိုလ်လူဘွဲမှာတော့ဂျိုကိုဗစ်နဲ့ကီရီအော့စ်တို့ရှင်ပြိုင်နေကြပြီးအခုသတင်းမကြေညာမီအချိန်ထိကီရီအော့စ်ကပထမပွဲကြီးမှာ6-4ဂျိုကိုဗစ်ကဒုတိယပွဲကြီးမှာ6-3နဲ့နိုင်နေကြပါတယ်။တတိယမြောက်ပွဲကြီးကိုဆက်ပြီးတော့ကစားနေကြပါတယ်။မနေ့ကအမျိုးသမီးနောက်ဆုံးဘိုလ်လူပွဲမှာတော့ကာဇက်စတန်နိုင်ငံကအလီနာရာဘာခီနာကတူနီးရှားနိုင်ငံကအွန်းဂျာဘာကို3-6-6-2-6-2နဲ့အနိုင်ရဘိုးဆွဲသွားပါတယ်။ရာဘာခီနာဟာအသက်23နှစ်ဖြစ်ပြီးအဆင့်လဲ23သတ်မှတ်ခံထားရပါတယ်။အွန်းဂျာဘာကအဆင့်နံပါတ်1ဖြစ်ပါတယ်။ဒီအမျိုးသမီးဖိုင်နယ်ပွဲဟာ Grand Slam ဖိုင်နယ်ပွဲတွေမှာတော့မှတ်တမ်းတင်ရမယ့်ပွဲတစ်ပွဲဖြစ်သွားခဲ့ပါတယ်။ Grand Slam လို့သိကြတဲ့ Australia ပြင်သစ် Britain Wimbledon နဲ့ US Open အဓိကပြိုင်ပွဲကြီး၄ပွဲမှာဘိုးဆွဲတာဟာ Rabakina အတွက်ပထမဆုံးဖြစ်သလိုကာဇက်စတန်နိုင်ငံအတွက်လည်းပထမဆုံးဖြစ်ပါတယ်။ဒါဟာဘိုးလူပွဲတက်လာသူနှစ်ယောက်စလုံးအတွက်ပထမဆုံး Grand Slam ဖိုင်နယ်ပွဲလည်းဖြစ်ပါတယ်။အွန်းဂျာဘာဟာလည်းတူနီးရှားနိုင်ငံကဖြစ်ပြီး Grand Slam ဖိုင်နယ်ပွဲကိုတက်ရောက်တဲ့ပထမဆုံး Arab Africa အမျိုးသမီးတစ်ဦးဖြစ်ပါတယ်ရှင
်။တင်းငွေညပိုင်းတွေ့ထိတ်တန့်ရောက်တဲ့သတင်းတွေကိုဥတည်မောင်တန်းနဲ့မသိငီထိုက်တို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ VV Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VV ရဲ့ Facebook စာမျက်နှာနဲ့ VV ရဲ့ website စာမျက်နှာ burmese.vuenews.com ကနေအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့အတွက်ပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့ထိုင်းနိုင်ငံကိုရောက်နေတဲ့ American နိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တဲ့အကြောင်းကိုတင်ဆက်ပေးခြင်းပါတယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်အစိုးရအတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အတွက်အမေရိကန်နဲ့အတူတခြားနိုင်ငံတွေမှလည်းတာဝန်ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရကမြန်မာလူငယ်ကောင်းဆောင်တွေအတန်ကိုနားထောင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္ဂနွေနေ့ကျင်းပတဲ့ဝန်ကြီးဘလင်ကင်ရဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ဒေါက်ခင်ဆိုးဝင်းပြောပြပေးပါရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကအပြန်ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာအပါအဝင်ထိုင်းတာဝန်ရှိသူတွေနဲ့တနနိုင်ငံပေါင်းဆောင်ရွက်ရေးဆွေးနွေးကြရမှာမြမအရေးထက်တဲ့ဝင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံရှေ့တောင်အရှနိုင်ငံတွေကမြမအရေးတွန်းအားပေးနေတယ်နဲ့ဒီသဘောဆောင်တဲ့ချစ်ထွန်းမှုတွေမတွေ့ရဘဲမြမပြည်သူတွေကိုဆက်လက်ပြိနေနေပြီးအတိုက်ခံတွေအလုံးကြီးပါကိုကျင်းချထားတာဒါမှမဟုတ်အချို့နိုင်ငံကနေထွက်ပြေးတိမ်းရှောင်နေရတာတွေကိုမြင်တွေ့နေရသေးပါပဲလို့ဝင်းဇီဘလင်ကင်ကအခုလိုပြောဆိုလိုက်ပါတယ
် And we continue to see a terrible humanitarian situation exacerbated by the fact that the regime is not delivering
စစ်ဆိုးရွားကပြည်သူတွေရဲ့လိုအပ်နေတာတွေကိုမဖြည့်ဆည်းနိုင်တဲ့အတွက်အင်မတန်ဆိုးရွားလာတဲ့လူမှုဒုက္ခတွေနဲ့ရင်ဆိုင်နေရတာကိုကျွန်တော်တို့တွေ့မြင်နေရဆဲဖြစ်ပါတယ်။မြန်မာပြည်တွင်းအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံဖို့ထိုင်းနိုင်ငံမှာလည်းဝင်ပိနေတာတွေ့ရပါတယ
်။ထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာလေကြားဖြတ်ကျော်ပြီးမြန်မာပြည်သူတွေအတွက်လူမှုရေးစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင်အထည်ဖော်သွားတယ်လို့လည်းဝင်းဂျီဘလင်ကင်ကပြောပါတယ်။ထိုင်းနိုင်ငံလိုအင်းနီးချင်းနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးမြန်မာဒုက္ခသည်တွေကိုဖိမကူညီနေသလိုနိုင်ငံအလုံးအနေနဲ့လည်းစစ်အစိုးရဖိနှိပ်နေတာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုမှုတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ်
။ But look at this point I think a few things. One, all countries have to continue to speak clearly about what the regime is doing.
ဒီချိန်မှာစစ်အစိုးရဘာတွေလုပ်နေတယ်လဲဆက်ပြီးတော့ဖြစ်ပွားနေတဲ့ရဲဆက်ဆက်ဖိနှိပ်နှိပ်ကွပ်နေတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံအားလုံးကပြည့်ပြည့်သားသားဆက်လက်ထုတ်ဖော်ပြောဆိုရပါလိမ့်မယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်အစိုးရတောင်းခံမှုရှိလာအောင်ဖိအားပေးဖို့ကျွန်တော်တို့မှလိုက်နာရမယ်ဝတ္တရားရှိပါတယ်
။မြန်မာနိုင်ငံဒီမိုကရေစီ လမ်းမှာမဟုတ်ပြန်ရောက်နိုင်မှုအမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေနဲ့အတူထိရောက်မှုရှိအောင်ဆက်လက်ဖိအားပေးတာတွေပုံမှန်ဆောင်ရွက်နေတယ်လို့လည်းပြောဆိုပါတယ်ဝင်းဂျီအန်တနီဘလင်ကင်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာမြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီကမ္ဘာလုံးကယူကရိန်းနဲ့ရုရှားစစ်ပွဲကိုအာရုံစိုက်နေကြပြီးမြန်မာအရေးကိုလည်းအမေရိကန်ကမေ့မထားပဲညှစ်ချေမပြတ်အာရုံစိုက်နေပြီးတော့လူငယ်တွေရဲ့သဘောထားအမြင်တွေကိုသိရှိနိုင်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးတာလို့ဝင်းဂျီဘလင်ကင်ကရှင်းပြပါတယ်အကြည့်ပကတွေကြောင့်အိုးအိမ်ဆုံးခွာတိတ်ဆောင်နေရသူဒုက္ခတွေတန်းကျော်အတွက်စာနာမှုကူညီတွေတိုက်ရိုက်ပေးနိုင်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဆက်ဖွဲ့မှုတွေကြောင့်ထိရောက်မှုမရှိတဲ့သာရကတွေနဲ့တကွလူငယ်တွေကတင်ပြခဲ့တယ်လို့လူငယ်ခေါင်းဆောင်သူဖြစ်သူကိုတန့်စင်ကပြည်ဝင်ကိုပြောပါတယ
်အထောက်ပံ့တွေကိုဟိုထိုင်းဆိုရအိန္ဒိယဆိုရတခြားပေါ်တာဆိုရနဲ့တိတက်ပို့ပြီးတော့ပေါ့နော်humanitarian corridor ခေါ်တာပေါ့လေအာဆီယံမလုတ်ပေးနိုင်တဲ့ဟာမျိုးပေါ့ဒါပေမဲ့နိုင်ငံတကာနိုင်ငံချင်းစီကိုဒီ United States အနေနဲ့ဟိုအထောက်ပံ့ပေးနိုင်မှုတခြားအနေဖွဲ့တွေကကူညီပေးနိုင်မှုကျွန်တော်အဲ့ဒါတွေအလေးထားပြီးတော့ပြောပြတယ
် American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလက်မှတ်ပေါ်ပြန်ရောက်အောင်ချင့်ကပ်တဲ့နေရာမှာ reactive တုံ့ပြန်လာတဲ့ proactive အရင်လက်တွေထိရောက်စွာတွန်းအားပေးစီလိုတဲ့အကြောင်းတိုက်တွန်းနိုင်ခဲ့တယ်လို့လူငယ်ခေါင်းဆောင်တူဖြစ်သူမတ်တင်စာရှင်းလင်းကြီးကPOA ကိုပြောပါတယ်ဒါအပြင် Federal Democracy နိုင်ငံထူထောင်ရေးကိုရှေ့ရှုပြီးတော့ဆီယနာရှင်စနစ်ကိုတော်လှန်နေကြတဲ့ယူရချက်နဲ့ပတ်သက်ပြီးလဲဝင်းကြီးဘလင်ကင်နဲ့ဆွေးနွေးခဲ့တယ်လို့မတ်တေဇာရှုလေကြီးကပြောပါတယ်
ဖရဒီမိုကရေစီကဒါလေမြန်မာပြည်အတွက်တကယ်အင့်တော်ကောင်းမွန်တဲ့ဒီနိုင်ငံရေးစနစ်ဖြစ်တယ်ဒီစနစ်အပြောင်းအလဲကိုကျွန်တော်တို့လိုချင်တာဟိုလူပုံကိုအပြောင်းအလဲ regime အပြောင်းအလဲတွေထက်ကိုကျွန်တော်တို့ political စနစ်အပြောင်းအလဲကိုတွန်းနေတဲ့ revolution ဖြစ်တယ်ဆိုတော့အဓိကပြောခဲ့တယ်ပေါ့နော်အဲ့ဒါကိုသူတော်တော်လေးကိုအာနားထောင်သွားတယ်နောက် NUCC လက်ရှိအခင်းကျင်းမှာဖရဒီမိုကရေစီချာတာရဲ့ဒီအလားအလာတွေကဘယ်လိုရှိလဲဆိုတာလေကျွန်တော်တို့ရှင်းပြရတယ်စစ်အုပ်စုရဲ့ဥဆောင်မှုနောက်သူတို့ရေးတဲ့ roadmap မပါတဲ့အခင်းချင်းကိုကျွန်တော်တို့စနေပြီတဲနေပြီလမ်းခုလက်ကိုရောက်နေပြီသူတို့ရဲ့တံမိုးထောက်ကမှုပါပါမပါပါကျွန်တော်တို့ရှေ့ဆက်နေပြီသွားနေမှာပဲအဲ့တော့သူတို့တံမိုးထောက်ပတ်မှုပါရင်တော့ကျွန်တော်တို့ပုံနီးမယ်ပုံမြန်မယ်ဒါကိုကျွန်တော်တို့အဓိကရှင်းပြခဲ့ရပေါ့နော်
အမေရိကန်ပြည်ထောင်စုအနေနဲ့လူငယ်တွေရဲ့အတန်းကိုနားထောင်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းထိတွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ်လို့ဝန်ကြီးဘလင်ကင်ကအခုပြောပါတယ
် We are working with young people we're working with the national unity government we're working with
လူငယ်တွေနဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့ NUG အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံပံ့ပိုးတာအပါအဝင် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပြင်မြန်မာလူထုကိုအမှန်တကယ်ကိုစားပြုတဲ့ကိုယ်စားလှယ်တွေနဲ့လည်းထိပ်တွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ
်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေဂျပန်နိုင်ငံတိုကျိုမြို့ကိုခရီးဆက်မှာဖြစ်ပါတယ်ရှင
်ဒီကနေ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ဒေါခင်ဆိုးဝင်းပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်အရေးကိုဆက်ချင်ပါတယ်။ရခိုင်ပြည်နယ်ရဲမှာရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားမှာစစ်ရေးပဋိပက္ခတွေကြောင့်အခုချိန်ထိဒုက္ခသည်စခန်း100ကျော်မှာခိုးလုံနေရတဲ့နေရက်တင်းရှောင်ရခိုင်ပြည်သူ 42,000 ကျော်အတွက်စာနယ်ဇင်းခံနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒီအခြေအနေတွေကိုတော့စစ်ပြေးဒုက္ခသည်ရခိုင်ပြည်သူတွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစီယုံအတွင်ရေးမှုကိုစောစောချွန်းကိုမဆုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ခုဒီရခိုင်ပြည်နယ်ထဲမှာပေါ့နော်ဒီတောက်လျှောက်လေကိုစောစောထွန်းတို့ကစစ်ပြေးဒုက္ခသည်တွေနဲ့စစ်ရှောင်စခန်းတွေကိုတွားပြီးကူညီပေးနေတဲ့ဒီအဖွဲ့အစည်းရဲ့ဒီတာဝန်ရှိတဲ့သူတယောက်အနေနဲ့အခုလောလောဆယ်မှာရခိုင်ပြည်နယ်ထဲမှာပေါ့နော်ဒီစစ်ရှောင်ဒုက္ခသည်စခန်းပေါ့ဘလောက်လောက်များရှိနေသေးလဲနောက်ပြီးတော့ဒီဒုက္ခသည်တွေရဲ့လက်တလောအခြေအနေလေးနည်းနည်းရှင်းပြပေးပါရှင
်အခုအထီးကဒီဒုက္ခသည်စခန်းကနေပြီးတော့တရားစစ်ဆေးလောက်ရှိနေသေးတာပေါ့နော်ရှိနေသေးတယ်အဲဒုက္ခသည်အရေးအတွက်အဖြစ်ဆိုလို့ကျွန်တော်4000နဲ့1000လောက်ရှိနေပါသေးတယ်ခင်ဗျအဲအခုဒီစီမင်းရှောင်းတွေရဲ့လက်ရှိအရှိနေတဲ့အခြေအနေကတော့အဲသူတို့မှဒီထောက်ပံ့ကူညီမှုတွေကတတော်ကိုနေပါတော်တဲ့အခြေအနေမှာရှိတယ်ဒီလိုကဏ္ဍပေါင်းစုံဖက်မှနေပြီးတော့မှတတော်ကိုအားနေတော်တဲ့အခြေအနေမှာရှိပါတယ်အဲဒီစင်နာသိင်းလိုက်တဲ့နောက်ပိုင်းမှာကနေစားပြီးတော့မှတစ်ဖြည်းဖြည်းပူပြီးတော့မှခေရှိလာတဲ့အနေအထားဖြစ်ပြီးတော့မှဒီနေ့အချိန်အခါကကြတော့လုံးလုံးကိုဗာလေဆိုးရလာတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့လေနော်ဒီစီမင်းရှောင်းတွေကသူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာအနေအထားအဖြစ်ကလေတော်တော်ကိုဆူဆူဝါးပြလာတယ် တို့ကဒီနေရာကိုပြင်ဆင်ကြတယ်ဒါပေမဲ့အချိန်ကြာသေးတယ်အများအေးတာကတော်တော်လေးကိုမဖြစ်နိုင်ပြင်လာနိုင်တဲ့အခြေအနေမျိုးကိုတွေ့လာရတယ်တို့ကတို့နေရာပြင်လာပြန်ဖို့အတွက်ကတို့ရဲ့မုံသားနေရာမှာကတို့ကိုလုံးထုံတဲ့အခြေအနေမျိုးတွေမရှိနေဘူးပေါ့နော်တစ်ဖက်လည်းလည်းကတဲတယ်ရဲ့လှူချမှုတွေကပုံပြီးတော့များလာနေတဲ့အခါမှာဒီတိုက်ပွဲတွေပြင်ဖြစ်လာမလားဆိုတော့စိုးရင်မှုတွေကလည်းတို့တို့ကြီးမားဖြစ်လာတယ
်ဟုတ်ကဲ့
နောက်တစ်ခုကပါရှိနေဆိုတော့ mind and ရေပေါ့နော်ဒီဒီလာအတွင်းမှာဆိုရင်မိုင်းထိခိုက်မှုတွေပေါက်ကွေးမှုတွေတော်တော်လေးကိုများလာနေပေါ့နော်အဲ့ဒါကဘလို့အရှင်နေဖြစ်လာသလဲဆိုတော့ဒီစီပိအဆောင်တွေကထောက်ပံ့ကူညီမှုတွေနေပါလာတဲ့အချိန်ခါမှာသူတို့ကသူတို့ဒီအသာသောအတွက်ကိုရှာဖွေရတာတွေရှိတယ်အဲ့ဒီကမှာ NDA ကျောင်းနယ်ရှိကိုသီးသီးရင်းနဲ့သူတို့ကတော့ပြီးတော့လွားရတာရှိတယ်အဲ့ဒီမှာထိခိုက်မှုတွေပိုပြီးတော့များလာနေပေါ့လေ
ဟုတ်က
ဲ့တော့ဒီဟာတွေအကုန်လုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီစီပိအဆောင်တွေရဲ့နေရဲကိုပြန်နိုင်ဖို့ဆိုတဲ့အခြေတွေကသူတို့ကိုမဖြစ်နိုင်တော့တဲ့အခြေအနေမျိုးဖြစ်လာတဲ့အခါမှာသူတို့မှာဒီစေပိုင်ဆိုင်ထိခိုက်မှုတွေအများကြီးဆူဆူဝါဖြစ်တယ်။ဒီနိုင်ငံရဲ့အထူးတွေအကျဲတင်းတွေအကြောင်းမို့လို့ဒီထပ်ပဲအူညီပေးနေတဲ့ဒီပုဂ္ဂလိကအလူရှင်တွေကလည်းတပြီးတော့ထပ်ပဲနေတဲ့အခြေအနေမှာမကျင့်တော့ဘူးဗျ
။ဟုတ်ကဲ့။
ဒီခါမှာဒီဟာတွေအကုန်လုံးစုမြုံပြီးတော့မှသူတို့ဘက်မှနေပြီးတော့နေရေးထိုင်ရေးစားရေးတောင်းရေးနဲ့တခြားသောလူမှုရေးဆိုင်ကိစ္စတွေအကုန်လုံးကိုရိုးရိုးဝန်တာကိုတွေ့ရပါလိမ့်ဗျ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့။ကိုစောစောထွန်းခုနတော့ကပြောခဲ့တဲ့ထဲမှာဒီဒုက္ခတဲ့စခန်းကတရာကျော်ရှိနေတယ်နောက်ပြီးတော့ဒီဒုက္ခတဲ့ဥယျာ4000ဝန်းကျင်လောက်ရှိနေတယ်ဆိုတော့အဲ့ဒီဒီဒုက္ခတဲ့စခန်းတွေကရခိုင်ပြည်နယ်ရဲ့ဗဲမြို့နယ်တွေမှာအဓိကရှိလဲပေါ့နော်နောက်တစ်ခုကအဲ့ဒီဒုက္ခတဲ့တွေကဘယ်နှစ်လောက်ကတည်းကသူတို့တွေကတိမ်းရှောင်ပြီးတော့မှနေခဲ့ရတဲ့ဒီအနေအထားမှာရှိနေလဲပေါ့နော်အဲ့ဒါလေးနည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့ခင်ဗျာဒီစီမင်းရှောင်တွေစားပြီးတော့မှဒီနေရာဆက်ဖို့ကုလွန်ရတဲ့အချိန်တွေက2018ကတည်းကနေပြီးတော့စတာပေါ့လေ။ဒါမဲ့2019နောက်ပိုင်းမှာတော့ပိုပြီးတော့များလာတာပေါ့။အဲဒါကနေပြီးတော့တစ်သိသိများလာတဲ့အချိန်တွေမှာဖြစ်ပါတယ်။ဒီပိတ်ဆောင်အရေးအတွက်က3000ကျော်အရှိကိုမီတက်ခဲ့တာရှိတယ်။ဒါမဲ့နောက်ပိုင်းကျတော့ဒီတတိယပြည့်နဲ့သူတို့အချိန်တွေရနေတဲ့ပညာပြီးတော့မှအခုဆို4000ကျော်လောက်ရှိတာပေါ့။သူတို့များကကျတော့ကျွန်တော်တို့ခိုင်ပြည်နယ်ရဲ့မြောက်ဖက်ပေါ့နော်။မြောက်ဖက်နဲ့အလီဖက်မှာရှိတဲ့မြို့နယ်တွေပေါ့။ဥမာဘူးတိတောင်တို့သေးတောင်ဘုံကြောကျောက်တော်များဦးမင်းပြမြေပုံစစ်တွေပေါ့ဒီ area တွေမှာများပါတယ်သူတို့ကအဲ့အဲ့မှာလည်းအနေငယ်ရှိတယ်ပေါ့နော
်သူတို့ကအခုဒီအိတ်ဒုက္ခတွေတွေကပေါ့နော်ဒီစခန်းတွေလို့သူတို့အတိအကျချထားပေးထားတာလားဒါမှမဟုတ်ရှင်ဖုံးတော်ကြီးကျောင်းနေနဲ့စာတင်ကျောင်းနေမှာထားထားပေးထားတာလားပေါ့နော်ဒီဒုက္ခတွေဟိုဒီစခန်းတရာကျော်ရှိတယ်ဆိုတာကလေအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒီနေထိုင်ရတဲ့ပုံစံကလည်းဒီနေရာခြားတဲ့ပုံစံကလည်းအမျိုးမျိုးရှိပါတယ်။တချို့မှာကျတော့ဒီဖုံးကျောင်းတွေမှာခုံတွေဟာတွေရှိတယ်။အဲနောက်ပြီးတော့မှဒီချင်းရောဒီလက်ထက်ထားတဲ့ချင်းရောရဲ့မြေနေရာတစ်ခုခုမှာနေပြီးတော့မှနေရာကရဲပြီးတော့မှဒီနေရာလည်းရှိတယ်။အဲ့တော့နေတဲ့ပုံစံတော့အမျိုးမျိုးရှိတယ်။နောက်ဒီဒီအစွားဖက်ကနေပြီးတော့မှနေရာခြားတဲ့ပေးလေးကဲနေလေအနည်းငယ်ရှိတယ
်။ဟုတ်ကဲ့။
အဲ့တော့ဒီစီမင်းဆောင်လို့အချက်ရှိပြောနေပေမဲ့တကယ်တမ်းကျတော့ဒီရွှေပြောင်းနေရာခြားတဲ့ပုံစံကတော့အမျိုးမျိုးရှိနေကြပါတယ်။အခုလက်ရှိသကစားအစိုးရဘက်ကနေပြီးတော့မှကဲလို့မသိမဲ့ဘူး။ဘာဆက်ပဲမှမတော်လာမပူအပ်ဘူးဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်
။ဟုတ်ကဲ့။အဲ့တော့ခုနကကိုစောစောထုံးရှင်းပြသလိုပေါ့နော်။ဒီမှာရှစ်ကြံခဲ့ရတဲ့ဒီ4000ကျော်ဒီဒုက္ခတွေတွေပေါ့နော်။ဒီရခိုင်လူမှုအဖွဲ့တွေဒီကူညီပေးအဖွဲ့တွေကကူညီပေးနေပေမဲ့သူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပေါ့နော်။အများကြီးကူညီတွေလိုအပ်ချက်တွေရှိနေတယ်။အဲ့တော့အရေးပေါ်လိုအပ်ချက်ရှိတယ်ဆိုသူတို့အတွက်ဘာတွေများရှိမလဲရှင်။
ဟုတ်အဲလောလောဆယ်မှာတော့ဒီကျွန်တော်တို့ဒီဒေသခံအဖွဲ့အစည်းတွေမှာလည်းပဲဒီညမုံဝင်နဲ့ပတ်သက်ပြီးတော့မှာတို့တို့ကိုရုံးကန်နေရတဲ့အခြေအနေမှာရှိတာပေါ့လေအဲ့တော့အရင်တော့လိုမျိုးကျွန်တော်တို့လည်းတော်တော်များတော့ကူညီပေးနိုင်တဲ့အခြေအနေမှာတော့မရှိဘူးအခုလောဆယ်ကျွန်တော်တို့ကူညီပေးတာပါလေဆိုတော့ဒီအရေးပေါ်လွယ်ချက်အခြေအနေတွေပေါ့လေနော်ဥပမာဆိုပါစို့ခရီးတစ်ကျောင်းဖွင့်လာပြီးအဲကျောင်းမထားနိုင်ဘူးအဲကျောင်းနဲ့ပတ်သက်ပြီးတော့မှာသုံးဖက်ကျောင်းသုံးဖက်ပစ္စည်းတွေဝင်နိုင်ဘူးဒါဆိုရင်ကျွန်တော်တို့ကအဲကျောင်းသုံးဆောင်ပစ္စည်းတွေကိုတိုင်းတစ်ပိုင်းထောက်ပံ့နေတဲ့ဟာမျိုးတွေမျိုးပေါ့နော်အဲနောက်ချက်မိုင်းနဲ့ပတ်သက်လို့ရှိရင်လည်းဥမာဒီစခန်းမှာကြတော့ဒီချက်မိုင်းထိခိုက်မှုတစ်ခုခုတော်တော်များဖြစ်နေတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့မှပြည်မှုတစ်ခုလုံးနိုင်လုပ်နိုင်မလားပေါ့နောက်တစ်ခါဒီမှာကြာလို့ရှိရင်တော့ဒီကမ်းတွေမှာနေပြီးတော့မှဆင်းခါတော့ပြည်နေပြည်တဲ့ပေါ့ဒီဒီရှစ်တပဲ့လောက်မှကိုစားကြံမရှိဖြစ်တော့မယ်အဲအဲ့တော့အနည်းငယ်တော့ထောက်ပံ့မှုတွေတော့အရေးပေါ်လိုအပ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဟုတ်ပင်နေတယ်ပေါ့ဒီလိုပုံစံမျိုးတွေနဲ့ဖြစ်ချင်းပြနေကြတယ်ရှိပါတယ်ဗျ
ဟုတ်ကဲ့ရှင်ကိုစောစောထွန်းခုနပြောသလိုပေါ့နော်2018ခရဲကဖြစ်ခဲ့တဲ့ဒီရခိုင်ပြည်နယ်တွင်းမှာရှိတဲ့ဆေးရည်တင်မာမှုတွေကြောင့်မလို့ဆစ်ဆောင်ခဲ့ရတယ်2021ခုနှစ်ဖေဖော်ဝါရီဆရာနာတင်ပြီးတဲ့နောက်ပိုင်းမှာလည်းတချို့ထပ်ပြီးတော့မှထက်ရောက်လာတဲ့အစ်စ်တွေရှိတယ်ပေါ့နော်ဒီဒုက္ခတွေအစ်စ်တွေလည်းရှိရဲဆိုတော့လက်တလောနယ်မြေထဲမှာလည်းအခုလက်ရှိအနေအထားကဒီသူတို့အိမ်နေရပြန်မှုအတွက်ကိုစိတ်ချရတဲ့အနေအထားမဟုတ်သေးဘူးဆိုတော့အခုကလည်းဒီမိုးရင်းကာလလည်းဖြစ်နေတယ်နောက်ရှေ့ဆိုလည်းဆောင်းရာသီတို့ဘာလို့ရောက်လာတော့မယ်ပေါ့နော်ဆိုတော့
သူတို့ရဲ့နေထိုင်ရေးစားသောက်ရေးနဲ့ဒီပုံမှန်ပေါ့နော်ဒီစေဝါပစ္စည်းတွေအလုံးလောက်ရဖို့အတွက်ကိုတက်ဆိုင်တဲ့သူတွေဘက်ကဘာတွေများကူညီဆောင်ရွက်ပေးမယ်ဆိုရင်သူတို့အတွက်အသင့်တော်ဆုံးဖြစ်မလဲကိုစောစောထုံးတို့ဘာများပြောချင်တာရှိလဲရှင်
โอเคအဓိကကတော့ဒီကိုဗစ်ကာလမှာတုံးအားဆိုလို့ရှိရင်ဒီ IDP template ကိုလည်းပဲဥဒပေးပြီးတော့မှအဲကိုဗစ်ကာဆွေးတွေကိုဟိုထုတ်ဖို့အတွက်ကိုတော်တော်လေးကြိုးစားခင်းပြီးတော့မှလုပ်ဆောင်ပေးတာတွေ့ရတယ်ကျွန်တော်တို့အဲ့တော့ဒီ template ထဲမှာကျွန်တော်စိုးရင်ခင်းတယ်လို့မျိုးပေါ့နော်အဲဒီ outreach မြေအခြေအနေမျိုးတွေကတော့မဖြစ်လိုက်တော့ဘူးပေါ့အဲဒီပုံစံမျိုးကိုကျွန်တော်တို့ကစဉ်းစားပြီးတော့မှအရင်ကိုစစောဖြီးလာတဲ့အခြေအနေမှမဟုတ်ပဲနဲ့ဟိုတော်တော်လေးကိုအခြေအနေမဆိုးခင်နေမှာအော်ထိုင်းစင်းနဲ့ဒီထပ်ပွဲမှုတွေကတော့လုပ်ပေးစီရှင်နေကျွန်တော်တို့ကဥပမာဆိုလို့ရှိရင်ဗျာဒီကမ်းပင်မှာနေပြီးတော့မှဒီသူတို့ရဲ့ဒီနေထိုင်ဖို့အတွက်ကိုရာကြီးအစာအုပ်တွေစောက်ပေးတဲ့ဟာမျိုးမှာအရင်ကအကောင်းကြီးပေါ်တော့မှပဲဒီလုံခြုံကောင်းမွန်တဲ့အခြေအနေမျိုးလေးတွေတော့ကျွန်တော်ပေးစီရှင်နေကျွန်တော်တို့ကနောက်ပြီးတော့မှဒီကျင့်မှန်ရေးပေးတယ်ပြီးလို့ရှိရင်လည်းအခြေခံကျင့်မှန်ရေးသောချမိုးလေးတွေကိုအခါမဲ့အဲလွင်းတကူလွင်းတကူရရှိတဲ့ပုံစံမျိုးလေးတွေကိုလုပ်ပေးစီရှင်နေကျွန်တော်တို့ကနောက်ဒီခရီးနဲ့ခလိနဲ့ပေးတယ်ပြီးတော့ပညာရေးဆိုလို့ရှိရင်လည်းဒီကမ်းတွေကနေပြီးတော့မှကလေးတွေမှာတခြားဒီနှိမ့်ဆက်ရမှာအကြောင်းတော်တဲ့ဖို့အတွက်ကိုအဆင်ပြေတဲ့ဟာတွေရှိတယ
်။ဟုတ်ကဲ့။ဒါ
လို့ရှိတော့အင်းကတော့များတယ်။ဒါပေမဲ့စူပါပြောတဲ့အရှိခင်အဲမလွင့်တာမချောင်တာမဖြစ်မနေလူပြန်မဲ့အပိုင်းတွေကိုတော့ဒီဖလျောက်တော့လူပြည့်စုံနေရှိပါတယ်ဗျ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့။နောက်ဆုံးအနေနဲ့ပါဒီရခိုင်ပြည်သူတွေအတွက်ပေါ့နော်။အဓိကအရေးကြီးဆုံးပေါ့နော်။အခုလက်တလောမှာလှုပ်ပေးတဲ့နဲ့လှုပ်ပေးဖို့အရေးကြီးဆုံးလိုအပ်နေတဲ့အချက်ဆိုလို့ရှိရင်ဘာလို့ပြောလို့ရမလဲ။ကိုစောထွန်းတို့ဘာများတောင်းဆိုချင်တာရှိပါလဲရှင်
။ဒီသူတို့ရဲ့ဒီကနေပြီးတော့မှကျွန်တော်တို့ကဒီ recovery process ကိုတော့ဖို့ဆိုပြီးတော့မှဟိုတာပြီးတော့မှလုပ်ဖို့ရှင်းနိုင်တယ်ရှိရဲ့ဒါပေမဲ့လည်းဘာဖြစ်လာလဲဆိုတော့ဒီသီးရဆိုင်ကတင်းမာမှုတွေကမြင့်တက်လာတဲ့အခါမှာကျွန်တော်တို့စင်ကုန်ရှိတဲ့အများရှိတာရှိတယ်ကျွန်တော်တို့
ဟုတ်ကဲ
့အဲ့တော့ဒီဟာဒီလိုအလုပ်တွေကိုကျွန်တော်တို့ကလုပ်ထုံတဲ့အခါမှာဒီပြည်သူလူထုရဲ့အသေးအဝေးစီးစင်ကိုအရှိခံဆွမ်းနာပြီးတော့မှအာပြည်သူကိုကာကွယ်ဖို့ရှိတဲ့ဒီအရှိခံမှုအရာပေါ့လေဒီဒီလုံငယ်တွေကိုအနောက်ရှေ့မပြေဖို့ကတော့ကျွန်တော်တို့အစုခွေးအသီးသီးကိုကျွန်တော်တို့ကတောင်းပန်ရှိတာရှိပါတယ်ဗျာ
ဟုတ်ကဲ့ရှင်
ကျွန်တော်တို့ရဲ့ဒီစီမံကိန်းလုဆောင်ချက်တွေမှာအခက်အခဲအတားအဆီးမရှိဖို့အတွက်ကိုကျွန်တော်တို့ဟိုတန်ဆိုင်တွေအကုန်လုံးနဲ့ကျွန်တော်တို့ညီငယ်ဆွေးနွေးနေတာရှိပါတယ
်ဟုတ်ကဲ့ရှင်
เนาะအဲ့တော့အဲ့ဒီအပိုင်းတွေမှာတော့ဒီအစုခွေးတွေကကျွန်တော်တို့ရဲ့ဒီပြည်သူလူထုကိုအခြေခံတဲ့လုဆောင်မှုတွေကိုနားလေသဘောပေါက်ဖို့နဲ့ရှင်းမွေးအောင်လုပ်ဖို့လိုအပ်ပါတယ်ဒီနိုင်ငံတကာကကူညီပေးတဲ့အဖွဲ့တွေကနေပြီးတော့မှဒီဟာလေးတွေကိုပေါင်းစပ်ညီနိုင်ပြီးတော့မှနားလေကြဖို့လိုတာပေါ့လေဒါတွေကအရေးကြီးပါလေခင်ဗျဟုတ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကိုစောစောထုံးရဲ့ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါ
ဟုတ်ကဲ့ပါရှင်ဟုတ
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးတော့ဒီမျက်နာတိမှတ်နီးပညာဟာစိမျက်နှာစာအပြောင်းလဲတွေကိုဖြစ်ပေါ်စေတဲ့အကြောင်းဖီဝေသတင်းတော်ဂျူလီတာပို့ပေးပို့ထားတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါအောင်ရှင်
အငင်းပွားစရာဖြစ်နေပေမဲ့အမေရိကန်မှာမတင်ကားသူတွေရာဇဝတ်မှုမှာတားကောင်ဖြစ်ခဲ့ရသူတွေကိုရဲတွေကဖော်ထုတ်ရမှာမျက်နာကိုကွန်ပျူတာနီးပညာနဲ့ရှာဖွေစစ်ဆေးတဲ့စနစ်ကိုတုံးနေကြပါတယ်။ယူကရိန်းစစ်ပွဲမှာတိုက်ဆုံသူတွေရန်သူဖြစ်နိုင်တဲ့သူတွေနဲ့စစ်ရာဇဝတ်မှုကျွလွန်မှုအတွက်မတင်ကားသူတွေကိုဖော်ထုတ်ရမှာအသုံးချနေကြောင်းယူကရိန်းရဲတပ်ဖွဲ့ရဲ့ပြန်ကြားရေးဌာနအကြီးအကဲလီယိုနစ်တင်ချန်ကိုကပြောပါတယ်။
Facial recognition is one of the
you know စစ်စစ်ပေါ်ထွက်တဲ့နည်းပညာအင်မတန်မှအသုံးဝင်တဲ့နည်းပညာဖြစ်ပြီးကျွန်တော်တို့သုံးတဲ့နေရာမှာလည်းတကယ်ကိုအလုပ်ဖြစ်ပါတယ်။ယူကရိန်းရဲ့တပ်ဖွဲ့ကဌာန5ခုထက်မကမှဒီနည်းပညာကိုသုံးနေပါတယ
်။မျက်နှာကိုကွန်ပျူတာနဲ့စစ်ဆေးရှာဖွေနိုင်တဲ့နည်းပညာကိုဖန်တီးထားတဲ့ American company Clearview AI ကရုရှားစစ်သားတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဖော်ထုတ်နိုင်ဖို့ဘီလီယံနဲ့ချီတဲ့အချက်လက်တွေကိုယူကရိန်းအရာရှိတွေအတွက်သုံးခွင့်ပြုထားပါတယ်။ဒီအချက်လက်တွေထဲမှာတော့ website တွေလူမှုကွန်ရက်တွေဖြစ်တဲ့ Facebook နဲ့ Russia လူမှုကွန်ရက် VK ကဓာတ်ပုံတွေလည်းပါဝင်တယ်လို့ Clearview AI Company ထူထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ် John Thornthack က VOA ကိုပြောပါတယ
် They had photos of two deceased soldiers one of them had identified
ဒီတော့စစ်သား2ယောက်ရဲ့ဓာတ်ပုံတွေသူတို့မှရှိပါတယ်တယောက်ကဘသူဆိုတာအချက်အလက်တွေရှိပေမဲ့နောက်တယောက်ကိုတော့မသိပါဘူးဒါနဲ့သူ့မျက်နှာကိုကျွန်တော်တို့ဤပညာစနစ်နဲ့ရှာကြည့်လိုက်တဲ့အခါတည်သွားတဲ့တယောက်ဟာဘသူဆိုတာလူမှုကွန်ရက်ကအချက်အလက်မှာသွားတွေ့ပါတယ်
။မျက်နှာကိုစစ်ဆေးဖော်ထုတ်နိုင်တယ်ဆိုတာသိလာကြရင်အနာဂတ်မှာစစ်ရာဇဝတ်မှုတွေကိုတော့ဟန်တားနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်း Clearview Company ရဲ့ဓာတ်ပုံအချက်လက်တွေကိုစုဆောင်းရယူပုံနဲ့အသုံးပြုတဲ့ပုံစံတွေနဲ့ပတ်သက်လို့အမေရိကန်မှာအငင်းပွားစရာတွေရှိတယ်လို့လည်းနည်းပညာကျွမ်းကျင်သူ Stephen Hay ကပြောပါတယ်
That Clearview AI's business model is taking
Clearview AI လုပ်တဲ့ပုံစံကလူမှုကွန်ရက်တွေ online album တွေလို့ online မှာ coding ထားတဲ့ပုံတွေကိုစုဆောင်းပြီးတော့တခြားဘာမှမဆိုင်တဲ့နေရာတွေမှာသုံးနေတာပါအခုဆိုရင်စစ်ပွဲမှာပါလက်နက်တစ်ခုလိုအသုံးချနေပါပြီ
Clearview ကုမ္ပဏီကိုဝေဖန်သူတွေကတော့ပုံမတင်ကျက်တဲ့ဥပဒေတွေချမှတ်ဖို့တိုက်တွန်းနေကြတာပါဒါပေမဲ့လည်းစစ်ပွဲအတွင်းရက်ဆက်ကြမ်းကြုတ်မှုတွေနဲ့ရင်ဆိုင်နေရသူတွေအတွက်ကတော့အသုံးသဲတဲ့နည်းပညာတစ်ခုဖြစ်နေပါရယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါမင်္ဂလာညချမ်းပါရှင် VUE American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတုတ္တအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ပြည်သွင်းနိုင်တင်ဆက်နေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်မြန်မာစီးပွားရေးဈေးကွက်ရန်တရာပြတ်နေပြီလားဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါမယ်ရင်ချင်းနိုင်ကူညီတင်ဆက်ပေးထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာစီးပွားရေးဈေးကွက်ရန်တရာပြတ်နေပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောမီဒီယာတွေမှာနေဆက်ဒေတာကုန်သွယ်ရေးကိုအမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ရမယ်လို့စစ်ကောင်စီကတတ်မှတ်လိုက်တဲ့သတင်းတွေအတော်လေးတွေ့နေရပါတယ်အေယာဝတီသတင်းဌာနကတော့တရုတ်နယ်စပ်လေဒေါ်လာနှင့်ကုန်သွယ်ရန်စစ်ကောင်စီပြန်တတ်မှတ်မြန်မာနောင်းကနယ်စပ်ကုန်သွယ်ရေးတွင်ဒေါ်လာပြန်သုံးရန်စစ်ကောင်စီတတ်မှတ် VOA ကလည်းကန်ဒေါ်လာပြန်သုံးရမယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလို့ခေါင်းစဉ်အသီးသီးပေးပြီးရေးကြပါတယ်မြန်မာနောင်းကတော့အခုလိုမှတ်ချက်ပေးပါတယ်မြန်မာနိုင်ငံ၏အကြီးဆုံးနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုတွင်တရုတ်ယွမ်နှင့်ထိုင်းဘတ်ငွေတိုက်ရိုက်ပေးချေခြင်းအပြင်အမေရိကန်ဒေါ်လာလွှမ်းမိုးမှုလျှော့ချမိစစ်ကောင်စီရည်မှန်းချက်မှာမအောင်မမြင်ဖြစ်နေသည်လို့မှတ်ချက်ပေးပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာအမေရိကန်ဒေါ်လာကိုမှီခိုမှုလျှော့ချဖို့ရည်ရွယ်ကတရုတ်နယ်စပ်မှာယွမ်နဲ့ကျပ်ထိုင်းနယ်စပ်မှာဘတ်နဲ့ကျပ်တို့ကိုဒေါ်လာအစားအသုံးပြုပေးချေရန်2021ဒီဇင်ဘာနဲ့2022မတ်လတွင်အတွင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအခါမှာတော့ဒေါ်လာ300မယ်လို့စစ်ကောင်စီကဇူလိုင်2ရက်နေ့ကပြန်လည်တတ်မှတ်ခဲ့ပြန်ပါတယ်
။သတင်းတွေအားလုံးမှာတွေ့ရတာကတော့ဗဟိုဘဏ်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲနှုန်း1850ကျပ်လို့ပုံသေးတတ်မှတ်ထားတာဟာကုန်တယ်တွေအတွက်ကုန်သွယ်ရမှာကြီးမားတဲ့အခက်အခဲအဟန့်တာဖြစ်နေတယ်ဆိုတာပါပဲ။တကယ်ဈေးကွက်ပေါက်ဈေးကအမေရိကန်ဒေါ်လာကို2200ကျပ်ဝန်းကျင်ရှိနေတာပါဒီတော့ဗဟိုဘဏ်တတ်မှတ်တဲ့ဈေးနှုန်းနဲ့အမှန်တကယ်ဈေးနဲ့ကဒေါ်လာကို350ကျပ်လောက်ကွာဟနေပါတယ်ဒါအပြင်ကုန်တယ်တွေရလာတဲ့ပို့ကုန်ဝင်ငွေကိုဗဟိုဘဏ်က1850ကျပ်နဲ့ဖြတ်ယူထားပေမဲ့ကုန်တယ်တွေသွင်းကုန်အတွက်ဒေါ်လာပြန်ဝယ်တဲ့အခါမှာတော့ဗဟိုဘဏ်ကလိုသလောက်ပြန်မရောင်းတဲ့အပြင်ဝယ်ရင်လည်းချက်ချင်းမရဘူးလို့သိရပါတယ်စာရစာရန်အထောက်ထားတွေအစင်းစင်တင်ရတော့အချိန်ကြာပြန်ပါတယ်ဒီအကြောင်းကိုအေယာဝတီသတင်းဌာနမှဇူလိုင်5ရက်နေ့ကဖော်ပြတဲ့သတင်းဆောင်ပါမှာကုန်တယ်တအူးကအခုလိုပြောတာတွေ့ရပါတယ
်ဘာကြောင့်လဲဆိုတော့စစ်ကောင်စီကဒေါ်လာလူတလောက်ပြန်မရောင်းပေးနိုင်ဘူးကျွန်တော်တို့ရောင်းလိုက်တဲ့ပစ္စည်းကဒေါ်လာနဲ့သတ်မှတ်လို့သူတို့စီဒေါ်လာရောက်သွားပြီမဲ့ကျွန်တော်တို့ဒေါ်လာလူလို့ပြန်ဝယ်ရင်မရတော့အပြင်ကဈေးနဲ့ဝယ်ရတယ်အပြင်မှာကဒေါ်လာ2190ကျပ်ဖြစ်နေတယ်အဲ့ဒီတော့တင်ပို့သူကလုံတိုင်းရှုံဖြစ်နေတာပေါ့တွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ဒေါ်လာတန်ဖိုးကုန်သွယ်တိုင်း350ကျပ်အရှုံးပေါ်နေတဲ့သဘောဖြစ်နေတာကိုတွေ့ရပါတယ်ဒါအပြင်ပို့ကုန်ရငွေများဘန်စရင်ကို45ရက်အတွင်းဝင်ရောက်ရမယ်လို့လည်းထုတ်ပြန်ချက်မှာကန့်သတ်ထားပါတယ်ပို့ကုန်ရငွေများကိုဒ ေါ်လာနဲ့သတ်မှတ်လိုက်ပြီးနောက်ပိုင်းဝင်လာမဲ့ရောင်းရငွေအပေါ်မှာကုန်သွယ်ကွန်900ကိုင်နှုန်းနဲ့ဝင်ငွေကွန်200ကိုင်နှုန်းတို့ကိုဒေါ်လာနဲ့ဖြတ်ထားပြီးကျန်ငွေကိုကုန်သည်ထံဒေါ်လာ1850ကျပ်နှုန်းနဲ့သာကျပ်ငွေထုတ်ပေးမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသွင်းကုန်တွေကန့်တတ်နေတာလည်းရှိပါတယ်။တည်တာတဲ့သွင်းကုန်ကန့်တတ်မှုကတော့မော်တော်ကားတင်သွင်းတာနဲ့မရှိမဖြစ်လိုအပ်တာမဟုတ်တဲ့မော်တော်ကားအပူပစ္စည်းတွေကိုပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါကြောင့်ပြည်တွင်းမှာကားစည်းတွေမြင့်တက်လာမှာကိုစိုးရိမ်နေကြပါတယ်
။ဗဟိုဘဏ်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲလှယ်ရေးမူဝါဒနဲ့ပတ်သက်လို့ Nikkei Asia ကလည်းဇူလိုင်လ10ရက်နေ့ကရေးပါတယ်။မြန်မာဗဟိုဘဏ်ရဲ့ပို့ကုန်ဝင်ငွေဒေါ်လာရငွေကိုမြန်မာကျပ်ငွေနဲ့မဖြစ်မနေလဲလှယ်ရမယ်လို့အမိန့်ညွှန်ကြားချက်ထုတ်ပြန်ခဲ့တယ်။ဒါပေမဲ့နိုင်ငံခြားပိုင်ကုမ္ပဏီတွေဟာကင်းလွတ်ခွင့်ရနေတယ်။ဒါဟာရော့တီရော့ရဲဥပဒေပဲလို့ဝေဖန်သူတွေကထောက်ပြကြောင်းနဲ့ဗဟိုဘဏ်ရဲ့ American Dollar ငွေကိုကျပ်ငွေနဲ့မဖြစ်မနေလဲရမယ်ဆိုတဲ့လောက်ရဟာအာဆီယံနိုင်ငံတွေထဲမှာမြန်မာကိုပိုအထီးကျန်စေတယ်လို့ဆိုပါတယ်
။အခုလိုနေဆက်ကုန်သွယ်ရေးမှာယွမ်နဲ့ဘတ်ငွေအစားဘာလို့ American Dollar ငွေပြန်လည်သတ်မှတ်ရတာလဲဆိုတာကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအမေရန်အတွင်းဝန်ဦးမင်းမင်းကတော့ပင်လယ်ရေကြောင်းကနေတင်ပို့ရင်ဒေါ်လာနဲ့ရတာမို့နေဆက်ဒေသနဲ့ပင်လယ်ရေကြောင်းတပြေးညီဖြစ်အောင်လို့ပါလို့ BBC ကိုပြောကြားခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဒီလိုဖြစ်ပေါ်နေတဲ့အခြေအနေတွေကိုမြမစီးပွားရေးပညာရှင်တဦးကတော့ခုလိုမှတ်ချက်ပေးပါတယ်။ Transaction cost တွေပိုတက်လာတော့စီးပွားရေးပိုဆိုးတာပေါ့ဗျာ။အရင်က rent sinking နဲ့ crony စီးပွားရေးပုံစံနောက်မှောင်ခိုဒါတွေပဲအားကောင်းလာမှာပဲဗျ။ပြောရရင်တော့ဈေးကွက်ရန်တရားပြက်လာတဲ့သဘောပဲကမ္ဘာပံရဲ့မြမစီးပွားရေးစောင့်ကြည့်လေ့လာခြင်းဆိုင်ရာ2022 AB လထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာအာဏာမသိမ်းခင်ကာလနဲ့နှိုင်းယှဉ်ရင်2021မှာ18ရာခိုင်နှုန်းကျုံသွားခဲ့ပြီး2022မှာတော့30ရာခိုင်နှုန်းပိုသေးငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တင်ဆက်နေကြကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့တနင်္ဂနွေပတ်စင်တိုင်းတင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်။မအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကျင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိတွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကြည့်ဆိုတဲ့တော်ရရှင်ကတော့ VOE ကိုစာတူတူလေးရေးလာတာပါ VOE 2009ခုနှစ်ထဲကအားပေးလာတာပါ VOE ကိုနားထောင်ရတာကြိုက်ပါတယ် Messenger မှာရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ဆက်ပြီးတော့အားပေးပါအောင်ရှင်မြမပြည်သားလေးဆိုတဲ့တော်ရရှင်ကလည်းထိုင်းနိုင်ငံကနေနားဆင်နေတာပ
ါ VOE ရဲ့သတင်းတွေနေ့စဉ်နားထောင်နေပါတယ် VOE ဝိုင်းတော်သားတွေအကုန်လုံးကျမ်းမှချမ်းသာပြီးလူရင်းဆန္ဒပြောကြပါစေထိုင်းနိုင်ငံကမြမပြည်သားလေးဆုတောင်းပေးနေပါတယ်VOE ဝိုင်းတော်သားတွေအကုန်လုံးကိုကျမ်းမှစိတ်ချမ်းသာပါစေ
။နောက်ထပ်သောရရှင်မျက်ရည်ရနာကတော့မင်္ဂလာနေနေခင်းလေးမှာမြမပြည်သူပြည်သားကဘာသူကဘာသားအပေါင်းကပ်ဘေးစိုးအနေနဲ့အမျိုးမျိုးနဲ့စစ်ဘေးစိုးကနေပြီးတော့ခင်ရှင်လွမြောက်စွာနဲ့ကျင်းကျင်းမမအဆင်ပြေပြေကြော်ဖြတ်နိုင်ကြပါစေတဲ့။အားလုံးအတွက်မင်္ဂလာရှိတဲ့ဆုတောင်းတောင်းပေးလာပါတယ်။ကလေးတော်ရှင်တင်မြင်က VOE မြန်မာပြည်ကပေးစာခန္ဓာကိုစာရေးခြင်းမရဆိုတော့ Messenger မှာစာရေးပြီးတော့မေးလာပါတယ်သူကတနင်္ဂနွေနေ့ညတိုင်းတင်ဆက်တဲ့တော်ရရှင်တို့ရဲ့အစီအစဉ်ကိုစာရေးပို့ချင်တာဘလို့ပို့ရမလဲပြောပြပေးပါတယ်အခု Messenger ကနေဖြေချပေးပါလို့သူကရေးလာပါတယ်ဟုတ်ကဲ့ဒီတော်ရရှင်က VOE Facebook ကနေစာပို့တာဘာလို့လဲမသိဘူးစာရိုက်ပြီးတော့ပို့တော့မမှန်ကန်မှဘူးလို့ပေါ်လာလို့ကိုပို့တဲ့စာမရောက်ဘူးလို့ထင်ပြီးတော့အခု Messenger ကနေထပ်ပို့တာပါတယ်email လိပ်စာကလည်းဒီလောက်ကိုပို့ပါရဲဆိုပြီးတော့သူရေးလာတာကတော့ဟုတ်ပါတယ်မမှန်ပါဘူးအဲ့ဒါမှားနေပါတယ်နော် email လိပ်စာအမှန်က burmese@voanews.com ဖြစ်ပါတယ် burmese b u r m e s e @ voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်ခက်ခက်ခဲအဲ့ဒါမလုပ်ဖ ೇನೆ ကျွန်မစီကိုအခုစာရေးမိတဲ့ Messenger ကနေပြီးတော့စာရေးလို့ရပါတယ်เนาะအဲကြောင့်မလို့ကျွန်မအဲ့ Messenger မှာလည်းဒီညမှာစာရေးလို့ရပါတယ်ဆိုတာလည်းပြန်ထားပေးပါတယ်။နောက်ပြီးတော့ကျွန်မရဲ့ DVO ရဲ့ email လိပ်စာကိုလည်းထည့်ပြီးတော့ရေးထားပေးလို့ရပါတယ်။ Messenger သုံးလို့အဆင်ပြေနေရင်တော့ Messenger ပဲလွယ်လွယ်ကူကူသာပို့လိုက်ပါ။မြန်မာပြည်ကပေးစာများအစီအစဉ်မှာလည်းအလင်းသိတယ်လို့ဖော်ပြပေးတယ်လို့မျိုးကျွန်မဒီ Messenger ကနေပြီးတော့လည်းတိုက်ရိုက်သွားရှင်နေမေးလာတာတွေကိုဖြေကြားပေးပါတယ်เนาะ။စာရီကိုအမြဲတမ်းနားထောင်ပြီးကျမစီကိုအပတ်စဉ်လိုလိုစာရေးတဲ့မက်ဆန်နာကလည်းဒီတစ်ပတ်စာရေးလာပြန်ပါလိ
မ့်မယ်။မဲဟိတနာကျော်ရှင်ကျမနားထောင်ရတဲ့ VOA ရဲ့သတင်းကြေညာချက်မှာကြားလိုက်ရတာကမြန်မာပြည်မှာမြင်းကလင်းပြည့်ွေကျော်၅ခုလို့ကြားလိုက်ရပါတယ်။ဒါကြောင့်ပါဦးတိမောင်တန်းရဲ့ဆူတောင်းပေးတဲ့မြစ်တာတရားကိုသတင်းနားထောင်နေတဲ့ VOA သောတာရှင်အပေါင်းကပီတိဖြစ်ကြမှာအသေးချာပါပဲ VOA ရေ။ကျမတို့မြန်မာပြည်သူမိသားတွေရဲ့ဆင်းရဲဒုက္ခကိုစိုးရိမ်နေတာပေါ်လွင်နေပါတယ်။ကျေးဇူးတင်ရပါတယ်။မေတ္တနာကျော်ထုတ်လွှင့်ပေးတဲ့တတ်တန့်ရောင်သတင်းလွှာမှာလန်ဒန်ကဘုရင်မကြီးရဲ့မွေးနေ့ကိုအဆဆုံးကြားရမြင်ရမယ်လို့မျှော်နေခဲ့တာသတင်းပတ်တွေတောင်ကြော်သွားပါပြီအားလျှော့လိုက်ရပါပြီဟုတ်ကဲ့စလုံးပေါင်းအမပါလာတဲ့ပေးစာတွေကိုဖြည့်ဆွက်ဖတ်ပြီးတဲ့နေရာမှာကျွမ်းကျင်ပါတယ်ဆိုတဲ့မေတ္တနာကျော်10မိနစ်စာသတင်းတွေကိုလည်းစိတ်ဝင်တစားအမြဲတမ်းနားထောင်ပြီးအားပေးနေပါတယ်အချိန်တွေကပို့ပြီးတော့ကြမ်းတမ်းလာနေပါတယ်အခုနေရတဲ့ပတ်ဝန်းကျင်မှာမကြာခဏဖြုတ်ပစ်နေတာတွေစိတ်လာတယ်အားလုံးကရောထွေးနေပြီVOA ရဲ့အရောင်တွေကိုမကွဲတော့ပါဘူး။တောကြောင်တွေလက်ခမောင်းခတ်တဲ့အချိန်ပေါ့။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေလည်းအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းမြတ်တာပို့တာပေးပါရစေ
။ဟုတ်ကဲ့ပါ။မဆန္ဒပြောထားတဲ့ဘီရင်မကြီးမွေးနေ့တည်ငါကတော့ဒီဘီရင်မကြီးမွေးနေ့ဖြစ်သွားတဲ့ဟာတက်တဲ့ရောက်တည်တော့ထုတ်လွှင့်နေနေမှာဟုတ်ပါအောင်ရှင်။အဲ့တော့အဲ့ဒီကလွှင့်နေရေဒီယိုတည်င်းတို့နောက်ပြီးတော့နေ့စဉ်ရုပ်မြင်သံကြားတည်င်းတို့မှာပါသွားလိုက်တယ်လေ။ဒါကြောင့်ကျွန်မဒီတက်တဲ့ရောက်တည်င်းလောမှာအဟောင်းကိုထပ်ပြောသလိုဖြစ်မှာဆိုလို့တတရံတရင်လောလွှင့်နေနေကြတော့အဲ့ဒီတရင်ကိုထပ်ပြီးတော့မထည့်လိုက်တာပါ။ဒါနဲ့ဒီမက်ဆန်နာသဘောကျတယ်ဆိုရင်တမနစ်စာတရင်များကလည်းတပတ်တစ်ခါရေဒီယိုမှာရောရုပ်သံမှာပါထုတ်လွှင့်ပေးနေပါရဲ့နော်။ဒါမဲ့အဲ့လိုမျိုးတပတ်တစ်ခါမှမဟုတ်ဘဲနဲ့နောက်ဆုံးတင်တာလေးတွေကိုအမြဲတမ်းကြည့်ကျင်နေရှင်တော့ကျွန်မတို့ရဲ့ website ဖြစ်တဲ့ bamis.voanews.com ဒါမှမဟုတ်ရင်ကျွန်မတို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာ VOA ဆိုတဲ့ tab အောက်မှာ VOA တမနစ်သတင်းဆိုတဲ့ playlist ရှိပါတယ်။ကျွန်တော်တို့နေ့စဉ်နေ့တိုင်းဖြစ်ပေါ်တိုးတက်မှုဒီသတင်းတိုလေးတွေကိုတမနစ်သတင်းများဆိုပြီးတော့အဲ့ဒီနေရာတွေမှာစာရန်ထုတ်ပြီးတင်ထားပေးပါတယ်ရှင်။အစီအစဉ်တွေကိုအားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ပြည်ကိုရေးသားလာတဲ့စာရီတွေမှာတော့နိုင်ငံရေးအမြင်တွေနောက်ပြီးတော့နိုင်စင်ကျင်လေရာဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီကိုလည်းလက်ခံရရှိပါရနော်ဒီထဲကသောရရှင်တယောက်ရဲ့စာမှာတော့ဒေါ်သူဇာဝေဆိုတဲ့သောရရှင်မှာသူကတကယ်တမ်းကျတော့ကျွန်တော်တို့ VOA ကတင်ဆက်ပေးတဲ့ Facebook ကနေဖော်ပြပေးထားတဲ့သတင်းတပုတ်အောက်မှာလာပြီးတော့သူ့ရဲ့မှတ်ချက်ကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။လူခွင့်ရေးတွင်တွင်အော်နေကြတဲ့နိုင်ငံတွေလူတွေကိုလည်းတကယ်မကယ်ဆယ်နိုင်ကြတာဝန်းနေလိုက်တာ။ဥပမာရိုဟင်ဂျာလူမျိုးဖြစ်လို့ပါ
။မြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖောက်ခံနေရတာတွေကိုနိုင်ငံတကာကဘာမှလုံမပေးနိုင်တော့ဘူးလားဆိုပြီးတော့သူအခုလိုမျိုးကြံရမြားကျွန်တော်တို့ရဲ့ဒီသတင်းထုတ်လွှင့်မှုအောက်မှာလာပြီးတော့ရေးလာတာဖြစ်ပါတယ်နော်။ရေဒီယိုကိုအဖေအမြဲဖွင့်လို့အမေဘိုက်ကလေးက VOA ကိုနားဆင်လာတာအခုအသက်35နှစ်ရှိပါပြီ။အခုတော့ဖုန်းနဲ့ပါဆက်ပြီးတော့နားဆင်နေပါတယ်ဆိုတဲ့သောရရှင်ကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတူဖြစ်ပါတယ်။သူကစုစုပေါင်းစာရေးတာ3ငါပဲရှိသေးတယ်ဆိုပြီးတော့အခုတလောတော့စာရေးစတိုက်ရေးလာတာတွေ့ရပါတယ်
။အိမ်မှာယွမ်ပါကိုနိုင်ငံမှာအလောက်ကင်ကရှာပါကုံချောဈေးနှုန်းကမြင့်ပြည်တွင်းကုန်ကြမ်းဈေးမရလို့ပြည်ပကိုနီလန်မျိုးစုံနဲ့တွားကြပြန်တော့လေ MOU ကိုခဏထားပြီးတော့ခိုးလန်းကတွားမယ်ဆိုရင်လေထိုင်းဆိုအနည်းဆုံး75သိန်းမလေးဆိုရင်23သိန်းကုန်တာလေဒါဒီမဲ့လားဆိုတော့အသက်နဲ့ဘဝကိုရင်းပြီးတော့တွားရတာပါငွေသိန်းပေါင်း10ချီကုန်ကြခံပြီးတော့မှတွားပြီးတော့ကျွန်ခံရတာမလေးကထိုင်းထက်တော့တာပါတယ်ငွေဈေးကစစိတ်တအဆုံထိုင်းမှာကအထောက်ထားရှိရှိမရှိရှိအလုပ်သမားတွေကိုနှိမ်ကိုနှိမ်တာပါမလေးမှာဆိုရင်အကျင့်နဲ့စိတ်တဘိုင်းကကောင်းပုံပါတယ်အလုပ်သမားတွေကိုငွေညှစ်အနိုင်ကျင့်နဲ့ရဲနဲ့ချင်းချောက်တာမျိုးလည်းမရှိတာမို့လို့ထိုင်းကိုမတွားဘဲနဲ့မလေးကိုပဲတွားကြဖို့အကြံပြုပြရစီရင်မာတော့ထိထိမိမိကိုရင်းစေချင်ပါတယ်ကျွန်တော်ကတော့ထိုင်းမှမလေးကိုသွားပါဦးမယ်ပြိပအလုတ်ထွက်လုံမဲ့သူကိုလည်းထိုင်းကိုပဲအားထားမနေပါနဲ့တော့လို့တိုက်တွန်းပြရစီဗျာထိုင်းရဲ့နဲ့မြန်မာနိုင်ငံသားတချို့ပူးပေါင်းအလုပ်စားတွေကတော်တော်များလာပါပြီကိုရင်ကြုံတွေ့ခဲ့ရတာပါကက်တင်ရှင်လူလူနဲ့ပါသတိကြီးကြီးထားစရာတွေပါလာပြီဗျာ
ထိုင်းမှာရှိကြတဲ့အမျိုးတွေအားလုံးသတိထားကြပါလို့အသိပေးပါစေ
။ဒီတော့ရှင်ကမလေးကထိုင်းထက်တော့တာပါတယ်ဆိုပြီးရေးလာတာပါ။ဒါမဲ့ကျမတို့လည်းမကြာခဏပဲဒီမလေးရှားမှာတော်ပြီးအလုံးလုံးတဲ့မြန်မာနိုင်ငံသားတွေတော်တော်ဒုက္ခများကြရတဲ့တည်င်းတွေကိုမကြာခဏထုတ်လွှင့်ရပါတယ်နော်။အဲ့လိုလူတွေလည်းမကြာခဏဆက်သွယ်လာပြီးရင်ဖွင့်ရေးသားလာကြတာတွေရှိပါတယ်ရှင်။တော်ရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့တည်င်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
အကျိုးရဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညံ့ညို့လွင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ကြသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်မိမိမွေးရဇာတိနိုင်ငံတွေကိုစွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေကြီးရာမျက်နှာရရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်သူတည်တနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ယောဂဘေးကြီးမကြောက်မြေအချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282တန်းနီးပါးရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140တန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်ထောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်။ကမ္ဘာလူဦးရေရဲ့ 3.5% ခန့်လုံးဟာမိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကြီးကပြောပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက်ကိုယ်ဆန္ဒအရာရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အာရမရွှေ့ပြောင်းခံကြရတဲ့ဒုက္ခတွေတွေလည်းပါဝင်ပါတယ်။အလုတ်အကင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုတ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအားလုံးရဲ့သုံးပုံနှစ်ပုံရှိပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေကသုံးပုံတစ်ပုံရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကမိန်းကလေးတွေဖြစ်ကြပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြတဲ့အထက်မှာကလေးငယ်တွေက30တန်းလောက်ပါဝင်ပါတယ်။
အလုံးလုံးကိုင်းနိုင်တဲ့အရွယ်တွေဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး84ရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်မိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြက်ပြဲတခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခက်မှန်းချေ၄သန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ်။စီးပွားရေးပိုပြီးကောင်းမွန်ဖို့အလို့အကန့်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုမွေးဖွားရာနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသားတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စည်းင်းစရားတွေအရတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်စီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48သန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုပြည်ရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ sorry အာရဗျာ UK UAE ပြင်သစ်ဂျာမနီဩစတြေးလျစပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါတယ်ရှင်
။တင်းနေကတုတအစီအစဉ်ကိုတော့မညညလွင်စီစဉ်တင်ဆက်တာပါရှင်။တော်တာရှင်တို့အခုနားဆင်ကြည့်ရှုနေရတာက VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုတင်ပြပေးချင်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းတောင်ဘက်ရွာလေးတစ်ရွာမှာမိချောင်းတစ်ကောင်ကိုတားဖားနှစ်ယောက်ကကြိုးခွင်းဆွတ်ပြီးတော့ဖမ်းလိုက်ကြပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာတော့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ရဲ့ခွေးကလေးအနိုင်ရသွားပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းကိုတော့ကိုငင်းချန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းတောင်ဘက်ကရွာလေးတစ်ရွာမှာမိချောင်းကြီးတစ်ကောင်ကိုရွာကန်တားဖားနှစ်ယောက်ကျိုးခွင်းဆွတ်ပြီးဖမ်းလိုက်ကြပါတယ်။လူတွေအတွက်လည်းအန္တရာယ်ရှိနှင်းစင်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားခင်ဖြစ်သူဥစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဥစမန်နဲ့တားဖြစ်သူ14ပေကျော်တဲ့မိချောင်းကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိချောင်းကြီးကသူတို့ရွာမှာရှောက်သွားနေတာနှစ်ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါတယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေခွင်းတွေစီလဲသွားလို့မရအရန်လဲအနေများမယ်။နောက်ပြီးကျွန်တော်တို့ဖမ်းလေးရှိတဲ့မြောင်းတွေစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါတယ်။မိချောင်းက14ပေကျော်အရှိရှိတယ်လို့ဒေသခံသဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါတယ်။အဲ့ဒီမိချောင်းကိုသူတို့ထရက်ကားနဲ့တဲပြီးတောထဲကိုပြန်လွတ်ပေးလိုက်ပါတယ်ရှင်။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ် Flagstaff မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘန်နယ်လီက Mr. Happy Face ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အဆိုးဆုံးခွေးလေး Mr. Happy Face ကိုတလေးဆန်စောင့်ရှောက်ရေးဂေဟာကကဲတင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါရယ်ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ချံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမိုဟော့ပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတစ်လစ်ထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်းလူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညီတညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါတယ်။ White Tan ဆိုတဲ့အသက်6နှစ်အရွယ်ပေကနစ်ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလည်းမရှိပါဘူး။တတိယနေရာကိုတော့အသက်12နှစ်အရွယ် Monkey ဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Riverside ဖန်ဦးရင်ထဲမှာ
ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်။ဓာတ်ရုပ်စည်းရည်တွေမသုံးဘဲတောထနေတဲ့အပင်တွေနဲ့မြက်တွေကိုသဘာဝနီးအတိုင်းစိတ်တွေသုံးပြီးရှင်းတာပါ။နယူးယောက်ပြည်နယ် Rhinebeck စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင့်20လောက်ကိုခေါ်လာတာပါ။ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်။ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတော်ရဲတရိတ်ဆန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့ Riverside Bank ဥယျာဉ်ထိန်းသိမ်းရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်။လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ Poison Ivy လို့အပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကသိကြိုက်တယ်လို့လည်းပြောပါတယ်။အဲ့ဒီစိတ်အကောင20ထဲမှာ4កောင်ဟာနွေရာသီ4လလုံးဒီပန်းချံထဲမှာနေထိုင်မှာဖြစ်ပြီးတော့နှစ်ဧကကျဲတဲ့ပန်းချံကိုရှင်းလင်းပေးမှာပါရှင်။
အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်ကဂလော့စတာမြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောတိုင်လျှောက်ပွဲကိုကျင်းပခဲ့ပါဗျာ။ကတ်ယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောတိုင်တပ်ပွဲတွေနဲ့မတူတာကတော့ချောတိုင်ကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ဘဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလျားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလင်းထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါဗျာ။အမေရိကန်ချောတိုင်လျှောက်ပွဲမှာတော့အဖွဲလိုက်အလံကိုရယူဖို့ကြိုးစားရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်ကိုဖျက်ပြီးအလံကိုရအောင်ကြိုးစားရတာပါအခုလိုချောတိုင်လျှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဓလေ့ထုံးစံဖြစ်နိုင်တယ်လို့ပါဝင်ရှင်ပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးရုပ်ပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချင်းနဲ့မက်ခင်ပြူထွေးတို့စူးစီးတင်ဆက်ပေးထားတာပါရှင်ကျမတို့ VUE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ကျမတို့ VUE မြန်မာပိုင်းကိုစာရေးသားဆက်သွယ်လိုတယ်ဆိုရင်တော့ VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ် Facebook ရဲ့ဒီ Messenger စာမျက်နှာကနေလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင်
ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်ဟိုချားနဲ့ဒီကနေ့တင်းနှင်းတွင်နေမှာသွားရောက်တွေ့ဆုံခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မတွေ့ဆုံပြီးမှအမေရိကန်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတွေဟာမဟာဗျူဟာမိဘနဲ့မိဘဆိုင်ရာပူးတွဲကြီးညာချက်နဲ့ရောင်းလိုအားကွန်းဆက်ဆိုင်ရာကြံ့ကြံ့ခိုင်နိုင်ရေးနားလည်မှုစာချုပ်တော်တက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်နဲ့ထိုင်းတို့ကစစ်မှားရေးနဲ့ရာသီဥတုဆိုင်ရာနယ်ပယ်တွေမှာလည်းပူးပေါင်းဆောင်ရွက်ရေးကိုတိုးချဲ့ဆောင်ရွက်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်အာဆီယံဘုတ်သဘောတူညီချက်၅ချက်ကိုစစ်ကောင်စီတာဝန်ယူနိုင်ရေးအာဆီယံတွေပူးပေါင်းဆောင်ရွက်ကြဖို့အချက်တော်အချက်ခီးစဉ်နဲ့ဒီကနေ့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိဖို့အတွက်ကျွန်တော်တို့တက်နိုင်ကြပြနီးလန်းတွေကိုဆက်လက်ရှာဖွေနေသလိုမြန်မာနိုင်ငံကတာဝန်ရှိသူတွေကိုတခြားနိုင်ငံတွေကလည်းထိထိရောက်ရောက်ဖိအားတွေပေးသွားပါမယ်လို့ဝန်ကြီးဘလင်ကန်ကပြောကြားသွားခဲ့ပါတယ်ဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံကဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးဘန်ကောက်မြို့မှာသတင်းတောက်တွေကိုအခုလိုပြောခဲ့တာပါမြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်ဆိုးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အမေရိကန်နဲ့လူတခြားနိုင်ငံတွေမှာပါတာဝန်ရှိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်အမေရိကန်ဆိုးရကမြန်မာလူငယ်ကောင်းဆောင်တွေရဲ့အတန်ကိုနားထောင်သလိုNUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့လည်းပြောဆိုလိုက်ပါတယ်။ဝင်းချင်းပလင်ကန်ရဲ့ထိုင်းနိုင်ငံခီးစဉ်အတွက်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးရမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းချက်စစ်ပြားမြို့၅တပ်အစောက်အုံတစ်ခုကိုတင်းငွေတွေနဲ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်လိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးသူကပြောပါတယ်။
ဒီကနေ့ညပိုင်းတွေ့တဲ့တင်ချင်းချုပ်ကိုတော့ဥတ္တမောင်တန်းပြောပြပေးခဲ့တာပါရှင်။
ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အန်ဒရီဝီလျံနဲ့တီယန်ဂွန်တို့ဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါရှင်။This program.